ထိုင်းနိုင်ငံတဝန်ဆက်ယုံရှိတောင်းမှာ COVID-19 ဗိုင်းရပ်စ်ပေါ်ကြိုတင်ကာကွယ်စောင့်ကြည့်စစ်ဆေးရေးလှုပ်ဆောင်မှုထိုင်းစစ်ဘုံကြီးဌာနကမလ၁၇ရက်နေ့ကထုတ်ပြန်ခဲ့တာကြောင့်မြန်မာအလုပ်သမားတန်းတဲ့ချီလုံးလုံးတွေတဲ့ဆက်ယုံလုပ်သားတွေသတိပြုကြဖို့အတွက်မြန်မာအလုပ်သမားရေးဆောင်ရွက်နေသူတွေကသတိပေးပြောကြားကြပါတယ်။ဒါ့အပြင်တကြံကာလ၄ရက်ပြည့်သူမြန်မာတွေကိုလည်းထိုင်းကိုပြန်လာရင်ရောဂါလက္ခဏာတွေကို14ရက်စောင့်ကြည့်မယ်လို့ထုတ်ပြန်ထားပါတယ်။ဗီဒီယိုသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းစစ်မှုဝင်ကြီးမစ္စတာဆူရိယာကကိုရိုနာ COVID-19 ကြိုတင်ကာကွယ်နိုင်ရေးအတွက်ထိုင်းနိုင်ငံတဝန်းလုံးမှာရှိတဲ့စိတ်ဝင်ပေါင်း7000မှာဗိုင်းရပ်စ်ကိုကာကွယ်ရေးလုပ်ငန်းတွေကိုစတင်လုပ်ဆောင်ဖို့ကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာလူသမားကုညီရေးဖွဲ့ဖြစ်တဲ့ EAC မာဘိတ်ဖွဲ့ကကိုရဲမင်းကအခုလိုပြောပြပါတယ်
။ဆူရီးယားပေါ့နော်။ကျွန်တော်တို့မစ္စတာဆူရီးယားကနေပြီးတော့ကျွန်တော်တို့ COVID-19 ကိုကြိုတင်ကာကွယ်ရေးလုပ်ငန်းတွေမှာတိုင်းနိုင်ငံတွေမှာရှိတဲ့စိတ်ဝင်ပေါင်း7000ပေါ့နော်။7000ကျော်ကိုဗိုင်းရပ်ကိုကာကွယ်အတွက်လုပ်ငန်းတွေစတင်လုပ်ဆောင်ဖို့ညွှန်ကြားချက်ထုတ်အခုသူထုတ်ပြန်ထားတဲ့ချက်ထဲမှာဆိုရင်ကြီးကြီးတယ်အော်ဒီအလုံငန်းငွေနဲ့မှဟိုဝန်ထမ်းတွေဒီတိကျစနစ်တကျနဲ့ဟိုပစ္စပိတ်တွေကတိကျလုံးဖို့ပြီးတော့ဒီစိုက်ရုံလုံးလုံးနဲ့မှဟိုကျွန်တော်တို့ယောဂပို့အတွက်ဒီအဆောင်နေတက်နေကားတွေစိုက်ရုံဝင်ထွက်တွေနောက်ဆုံးဒီဟိုတက်နေကားတွေအိမ်သားတွေအစဒီကျန်းကြီးတွေအစအကုန်လုံးဒီပို့တက်စီတွေချမ်းဖို့ဒါတွေလည်းကျွန်တော်တို့ပါတယ်
ထိုင်းနိုင်ငံမှာလုပ်ကိုင်နေကြတဲ့ထိုင်းနဲ့နိုင်ငံသားကလူသမားတွေအလုပ်လုပ်ကိုင်နေတဲ့စိတ်ဝင်စားစရာယောဂဘူးကျူတင်ကာကွယ်ရေးအတွက်ကျန်းမာရေးအဖွဲ့တွေလည်းဆီလွတ်ပြီးယောဂစီစစ်စောင့်ကြည့်မှုတွေကိုထိုင်းဘက်ကလုပ်ဆောင်မှာဖြစ်ပါတယ်ဒီထဲကအရေးကြီးတဲ့အချက်တွေကိုလည်းကိုရဲမင်းကအခုလိုပြောပြပါတယ
်ပြီးတော့ဒီစိတ်ဝင်နေမှာလှုပ်လှုပ်ခဲတဲ့လူတွေကဒီကျွန်တော်ယောဂဘူးကူလက်ရှိပေါ်တော့ပောက်ကွဲကူးဆက်နေတဲ့နိုင်ငံတွေရှိတယ်အားကြီးကဘာလဲဆိုကျွန်တော်တို့တကယ်ဟိုပြည်ထောင်ဝန်တောင်ကိုရီးယားဂျပန်မလေးရှားဗီယက်နမ်စင်ကာပူဂျာမနီအီတလီအီရန်ဒီနိုင်ငံတွေကတော်တော်လေးကိုပောက်ကွဲကူးဆက်နေတယ်ပေါ့နော်အဲ့ဒီနိုင်ငံတွေကိုတွားရောက်ခုခဲ့ဦးတဲ့လူတွေဆိုရင်စိုက်ဝါတာဝန်ရှိတဲ့လူတွေသတင်းပို့ရမယ်ဆိုတဲ့အချက်တွေလည်းပါတယ်ပြီးနောက်တစ်ခုအရေးကြီးဆုံးထူးခြားတာကဟို၄လပိုင်းတခြားဆိုကျွန်တော်မြန်မာနိုင်ငံသားတွေကျွန်တော်မြန်မာပြည်ကိုပြန်ရမယ်အနစ်ဆင်မဲ့တာတောင်းနေကြည့်ပြီးတော့ပြန်တယ်သိနေရှိပြန်လာလည်းရှိတယ်အဲ့တော့ဒီကြံကာလကဒီကျွန်တော်တို့နေရင်းကိုပြန်ပြီးတော့ကျွန်တော်ထိုင်းနိုင်ငံထဲကိုပြန်ဝင်မယ်ဆိုရင်အဲ့ဒီလူတွေကိုကျွန်တော်တို့၁၄ရက်ခွဲထားပြီးတော့ကျွန်တော်ဒီယောဂအခြေအနေလက္ခဏာကိုစောင့်ကြည့်ဖို့ဆိုပြီးတော့ကျွန်တော်တို့ကုသံကြချက်ထုတ်လိုက်ပြီပေါ့နော်။နောက်ပိုင်းဒီမလားဒီ၁၂ရက်နေ့တည့်ရက်ထဲကိုယောဂကုသတဲ့လူ၁၂ဦးပြန်တိုးတယ်။တိုးလာတယ်ပေါ့နော်။အဲ့ဒါဒီနေ့၁၂ရက်နေ့တည့်ရက်ထဲကိုယောဂဘုကုသတဲ့လူ၁၂ဦးတည်ရှိတယ်။အဲ့တော့ကျွန်တော်တို့ဒါတွေကိုကျွန်တော်မြန်မာလူသမားတွေအနေနဲ့အထူးသတိထားပြီးတော့အခုကျွန်တော်ပြောရတာကလုံးဝဟိုဒါတေချာပေါ့ဒီကြံကာလနဲ့အခုလက်ရှိရှေ့ဆက်ပြီးတော့ဖြစ်လာမယ့်ဟာတွေဆိုတာကိုအထူးသတိထားပြီးတော့မြန်မာလူသမားတွေအနေနဲ့ကျွန်တော်တို့သူတတိထားပြင်ဆင်ထားဖို့လိုပြီးလို့ကျွန်တော်ကတော့ပြောပြပါလိမ့်မယ်
။ဆေးရုံလုံရုံနေမှာနေထိုင်နေကြတဲ့အလို့သမားတွေနဲ့ပတ်သက်လို့ယောဂဘူကာဝေးရေးပညာရေးလုပ်ငန်းနဲ့အထောက်အပံ့ပစ္စည်းတွေထည့်ဝေပေးမှာဖြစ်ပါတယ်။ထိုင်းစစ်မှုဝန်ကြီးဌာနရဲ့ကြေညာချက်မှာတော့အလို့ရှင်နဲ့အလို့သမားတွေလိုက်နာရမယ်အချက်၆ချက်ဖော်ပြထားပါတယ်။ဒီအချက်တွေကိုလိုက်နာဖို့တောင်းဆိုထားပါတယ်။ထိုင်းနိုင်ငံအနေနဲ့COVID-19 ရောဂါပိုးကူးစက်နေမှုအကျက်တဲကိုကျော်လွှားနိုင်မှုအတွက်ကြီးညာချက်ကိုလိုက်နာဖို့တနိုင်ငံလုံးမှာရှိတဲ့စိတ်ဝင်ပေါင်း7000ခန့်ကိုကြီးကြိမ်နဲ့ကြီးညာခဲ့တာဖြစ်ပါတယ်။ရောဂါပိုးကူးစက်မှုဒုတိယကာလလို့ထိုင်းကသုံးလုံးနေတဲ့ဝူဟန်ရောဂါကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာဆိုရင်ကူးစက်သူဦးရေ80ကျော်ရှိနေပြီးမလ12ရက်နေ့တရက်ထဲမှာပဲရောဂါကူးစက်သူ71ဦးထပ်တိုးလာနေပြီဖြစ်ပါတယ်။ဒီအတွက်လူစုလူဝေးနဲ့အလုပ်လုပ်ကိုင်နေကြတဲ့ထိုင်းနဲ့နိုင်ငံသားကအလုပ်သမားတွေကိုယောဂဘုကူးစက်မှုတွေနဲ့ဖြစ်အောင်အရေးပေါ်သတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။